ဟုတ်ကဲ့တောင်ကိုရီးယားနိုင်ငံရဲ့ကမ္ဘာလုံးဆိုင်ရာဒီမွေးမြူရေးကုမ္ပဏီကြီးကို1983ခုနှစ်ကစထူထောင်ခဲ့ပြီးအရင်အင်ဒိုနီးရှားဖိလစ်ပိုင်တရုတ်ဗီယက်နမ်ကမ္ဘောဒီးယားတို့မှာဝင်လုပ်ခဲ့တာကနေမြန်မာနိုင်ငံကိုလည်းလွန်ခဲ့တဲ့9နှစ်ကျော်ကစဝင်လာခဲ့ပြီးမှအခုလိုရာယီရဆိုင်လိုက်ရတာပါရန်ကုန်တိုင်းမှော်ပီမြို့မြောင်းတကာစက်မှုဆောင်မှာရှိတဲ့ဒီလုပ်ငန်းကြီးဘလို့အခြေခံအကြောင်းရင်းတွေကြောင့်ရဆိုင်လိုက်ရတာဖြစ်နိုင်ဖို့အမေရိကန်ရောက်မြန်မာစီးပွားရေးပညာရှင်ဦးစိန်ထေကအခုလိုထောက်ပြပါတယ်
။နံပါတ်1ကတော့ကျိုးမြန်မရှိဘူး။တိတာလည်းတစ်ချက်ပြောမယ်ဗျာ။ exchange rate ပြဿနာ။နိုင်ငံခြားငွေက floating exchange နဲ့မသွားဘူးဗျာ။သူတို့သတ်မှတ်တဲ့ဟာနဲ့သတ်မှတ်တော့ exchange rate ပြဿနာရှိတယ်။သူက2100အပြင်မှာပေါက်နေတာသူ4000ကျော်လေး။ငွေရှုံးနေပြီလေ။နောက် control လုပ်ငန်းမှာသုံးအစုတွေရှိတယ်ဗျာ။ထိုးလို့မှုတော့ level မလျက်စတာပြတ်နေပဲကြိုက်တော့မလဲ production ကျပြီပေါ့။အဓိကလျက်စတာအဲ့ဒါပြဿနာအကြီးဆုံးပဲ။နောက်အလုပ်လုပ်မဲ့ lever လုံသမားလိုတယ်သူတို့မင်းနေဆွဲနေပုံကျွန်တော်မြန်မာနိုင်ငံမှာတာမအလုပ်သမားတွေလိုတယ်အဲ့လိုသမားတွေအခုမရှိတော့ဘူးသူတို့ကစစ်မှုထမ်းဥပဒေနဲ့တကယ်အကောင်မောင်းတန်းအသက်ဆက်ရှင်နဲ့ခင်ဗျာ35နှစ်ကြားဆိုတကယ်လှုပ်အားကောင်းတဲ့အရွယ်လေးတွေကိုစစ်ထဲစုတယ်ဆိုတော့အဲ့လူတွေကသူတို့စီမလာဖွက်ပြေးကုန်ပြီဗျာအဲ့တော့ကုံထုံးမှုလုပ်ငန်းလုပ်တဲ့အခါမှာလူအပ်တဲ့အချက်လက်တွေမပြည့်စုံတဲ့အပြင်အဲ့တော့အစူရီယာချုပ်တိဖြစ်လာတဲ့ခါမှာဒီလုပ်ငန်းတွေရှုံးတော့ထွက်ပြီပေါ့
ဒါအပြင်မြန်မာနိုင်ငံနဲ့ Tracer အစားနဲ့ခြေသားပေါက်ထွက်လို့ရည်ဒီအကြီးစားကုမ္ပဏီကြီးရဆိုင်ရတဲ့အခြေခံအကြောင်းရင်းအသေးစိတ်တွေကိုလည်းအမျိုးပေါ်လို့တဲ့စီးပွားရေးသူတွေတူကအခုလိုရှင်းပြပါတယ
်ဒေါ်လာဈေးကြောင့်မှာအခုပေါ့နော်ရန်ကျက်တယ်အခုလက်ရှိ2ဒေါ်လာပေါင်းစီက4000နဲ့မှ50နဲ့4100ကျားပေါ့နော်ဒေါ်လာပေါက်တယ်ဒေါ်လာဈေးကရန်ကျက်လာတဲ့အခါမှာမြန်မာမိသားစုတွေတော့ကြားတော့သူတို့ဒီစီးပွားရေးရည်ဖို့ကတော်တော်ကိုခင်းရင်းအဲနောက်တစ်ချက်ကကြတော့ဒီကုန်ထုတ်မှုလုပ်ငန်းတွေကလည်း၃နှစ်တာကာလချက်ပြီးရဲ့နောက်ပိုင်းမှာကုန်ထုတ်မှုဆွမ်းရည်ကပူပူကျလာတယ်။အဲဘာကြောင့်ပူကျလဲဆိုတော့ကျွန်တော်ကုန်ထုတ်မှုဆိုလို့ရှိရင်ကတကယ်ကြားတယ်ကုန်ကျင်းတင်သွေးရတယ်။ကုန်ကျင်းတင်သွေးမှုမှာ import license ချထားမှုကလည်းပုံမှုပြီးတော့ထွေးထွေးပြီးနေစတဲလာမှုကြောင့်လည်းကုန်ထုတ်မှုတွေလုပ်ငန်းတွေကလည်းပုံမှုပြီးတော့ကျဆင်းလာတယ်။အခုဒီနေရာဒီမှာစပြီးတော့မှာဆက်လက်ဆက်ဖြစ်တာပါမီးရရှင်ကစမှုဆောင်တွေကိုတနေ့ဦးမှာ2 နာရီပဲမီးပေးနိုင်တယ်ပေါ့နော်။အဲ့တော့ဒီမီးဆက်တွေနဲ့ရန်ရဲပေါ့တော့အဲ့ဒါ73စီကလည်းမြန်မာနိုင်ငံမှာလုံလောက်မှုကြီးခဏခဏဖြစ်ပေါ်နေရပါတော့ဆို73စီဈေးနှုန်းလေးအမြင်မှမှုကြောင့်လည်းဒီကုန်ထုံးမှုကုန်ကြမ်းဈေးကလည်းကျော်မှန်းထားတဲ့ပူပူကြီးမှကုန်ကြမ်းရဲ့အခါမှာဒီ profit ကိုသွားကြည့်တယ်ပေါ့နော
်ဒီနိုင်ငံခြားမွေးရေးကုမ္ပဏီကြီးရဆိုင်မှုကိုဥတီစေတဲ့လက်ရှိအခြေအနေချင်းရှေ့ဆက်ဖြစ်လာနိုင်တာကိုလည်းဥစိန်ထေကအခုလိုသုံးသပ်ပါတယ်
တိုင်းပြည်စီးပွားရေးဟာပြိုလဲတော့မယ်အခုဆိုဒီနေ့တခြားစဉ်းစားကြည့်ရွှေစင်းတစ်ချက်တည်းရက်ကိုတက်တာနည်းတဲ့နှုန်းမှမဟုတ်တာဒေါ်လာဈေးလည်းလာလိမ့်မယ်နောက်ဆက်ဒီတိုင်းနဲ့ဆက်သွားပြန်9000ဖြစ်တော့မှဒေါ်လာအဲ့ဒါဆိုလည်းကုလလို့ဈာလီဘူးသူစိတ်မတူနဲ့ကုဖို့အတွက်အဲ့ဒီကုမြေဆုံခိုးပေးတယ်ဗျာအခုရာဇာကိုဒီစီဝိုင်းဆုံနေပေးတော့မယ်တိမင်းနဲ့ပစ္စည်းတွေဝယ်ရတော့မယ်ဝယ်လဲဝယ်နေတယ်အဲ့တော့သူငွေလိုတယ်အဲ့တော့ဒါကိုသူပို့ပေးတာပဲနံပါတ်1ကနိုင်ငံညာကိုရှော့တက်ရှိတော့အဲ့မှာကြီးမှန်းကားမယ်ပေါ့ဗျာဒါမျိုးတွေချောက်လို့ပို့ဆုံးမှာပါဒါကြောင့်မလို့တိုင်းပြည်စီဝိုင်းရတော့ပြိုလဲမကြောက်သေးဘူးလေကြာကြာတွန်းချလို့ဖြစ်နေတယ
်ဒီရှေ့ဆက်ဖြစ်လာနိုင်ကြပေါ်လဲစီဝိုင်းသူတွေဒီကအခုလို့ဆက်သုံးသက်ပြပါတယ
်ကုန်ထုတ်လေပတ်မှုလုပ်ငန်းတွေအကုန်လုံးကတော့တပင်းတပင်းတွေကိုကျလာမှာပါပဲအော်လန်ဒန်ဆက်သွယ်ရေးခက်ခဲမှုတွေကြောင့်ပေါ့နော်ကျင်ပို့မှုတိတ်မလုပ်နိုင်တဲ့အခါမှာဒီဒေါ်လာနိုင်ငံညာငွေပေါ့နော်ရှိမှုကလည်းကြာဆင်းလာတဲ့အခါမှာ import license မျိုးပို့ထုတ်မှုအတွက်လည်းပုံမူခင်းရင်းလာတာပေါ့နော်အဲ့ဒါကတော့တောက်လျှောက် consequence effect တွေဖြစ်လာရဲပေါ့နော်ဆိုတော့အဲ့ဒါ၄ကြောင့်ဒီမြန်မာစီးပွားရေးကဒီလာမဲ့လာပိုင်းလာပိုင်းတွေမှာထွေးထွေးနဲ့ပုံမူချက်တဲလာနိုင်တဲ့ဒီရှေ့ဆက်လာမဲ့အလားလာတွေမှာတော့ဒီပြန်လဲပြီးရောမှဥမော်လာဖို့ဆိုတာကတိတ်ပြီးတော့မဖြစ်နိုင်ဘူးပေါ့နော်ဆိုတော့ကုမ္ပဏီထွက်ထွက်ထွက်ထွက်သွားတာမျိုးတွေလည်းပို့ဖြစ်လာနိုင်တယ
်ဒါအပြင်အခုလိုကုမ္ပဏီကြီးတွေရက်ဆိုင်တာဒါမှမဟုတ်ထွက်ခွာတာရဲ့နောက်ကျိုးဆက်နေတဲ့မြန်မာနိုင်ငံရဲ့ကုန်စည်နှုန်းကြီးမြင့်မှုတွေထက်ကြီးမားလာနိုင်တာကိုဝင်ငွေမတိုးတဲ့ပြည်သူတွေပိုခံစားလာရနိုင်တယ်လို့လည်းစီးပွားရေးသုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ